မြန်မာနိုင်ငံအတွက်လိုအပ်နေတဲ့ဆွမ်းအင်ကန်တမှာဒီပြင်ပြင်းနဲ့ဆွမ်းအင်ဖြစ်တဲ့လေးဆွမ်းအင်ကိုဘလို့အစားထိုးပြောင်းလဲပြီးတော့တောင်းလာနိုင်ရဆိုတော့ဂျပန်နိုင်ငံအန်ဝါဘူမိစိတ်ပန်တဲ့နည်းပညာရှင်ကဒေါက်တာမိုးကျော်သူကိုမေးမြန်းပြီးပြောပြမှာပါဒေါက်တာမိုးကျော်သူအခုမြန်မာနိုင်ငံမှာဆိုလို့ရှိရင်ဆွမ်းအင်ကတော်တော်လေးကိုလိုအပ်နေပါတယ်လေးဆွမ်းအင်ကိုဒီမြန်မာနိုင်ငံမှာပြောင်းမလဲပြီးတောင်းမယ်ဆိုလို့ရှိရင်တောင်းလို့ဖြစ်ပါမလားအဲ့ဒါလေးနည်းနည်းစပြီးတော့ပြောပြပေးပါ
ဟုတ်ကဲ့ခင်ဗျာ။ဟိုမြန်မာနိုင်ငံမှာဆရာစစ်ကအရေးကြီးကြီးပေါ့နော်။အဓိကလိုအပ်နေတဲ့ဥစ္စာကလည်းမှတ်ပါလေ။အဲ့ဒါအတွက်ကိုကျွန်တော်တို့ရေအားဆရာစစ်နဲ့တုံးခဲ့တဲ့ဥစ္စာလည်းနှစ်ပေါင်းကို60လောက်ရှိပြီပေါ့နော်။အဲ့ဒီအပိုင်းကလည်းရေအားဆရာစစ်ကတိဆောက်ရတာမဟုတ်အရင်ကတော့ဒါအကောင်းဆုံးဖြစ်ခဲ့ရင်ဖြစ်ခဲ့ပြီမဲ့အခုစီမှာပတ်ဝန်းကျင်အတွက်လည်းထင်မြင်ရတာဖြစ်တယ်လို့ဘေးရနေပြီးရှိတဲ့အပိုင်းတွေလည်းရှိပါတယ်။ပုံကြစိတ်လည်းရှိတာပေါ့နော်။အဲ့တော့အဲ့ဒါလေးစဉ်းစားတဲ့အချိန်မှာဒီပေါင်းညင်လက်တန့်ရှင်းတဲ့ဥစ္စာဆိုလာလည်းအသုံးပြလာတယ်လို့ဆိုလာပြီးတော့ဒုတိယသူပုံရှားစိတ်ကနည်းပြီးတော့တွက်ချေကြိုက်ပြီးတော့ပေါင်းညင်အတွက်လည်းအရန်ကိုကောင်းတဲ့လေအားပေါ့နော်လေအားကအခုအရန်ကိုခေစားလာပါတယ်ခေစားလာတဲ့အတွက်ကြောင့်မို့ဂျပန်နိုင်ငံမှာဆိုရင်လည်းအခုအရေးကြီးစပြီးပြင်ဆင်လာပါပြီအရင်ကမတုံ့နဲ့ပေမဲ့ဆိုတော့အဲ့ဒီဘိုင်းလေးတွေကိုကျွန်တော်တို့လည်းအခုထဲထဲဝင်စပြီးတော့လုပ်တဲ့ဘိုင်းလေးတွေပါလာလို့စိတ်ဝင်စားလို့နှိုင်းရှင်ကြည့်ကြတာလေးလည်းပါတော့မြန်မာနိုင်ငံမှာဖြစ်နိုင်ပါတယ်ဖြစ်နိုင်ပေမဲ့ဂျပန်နိုင်ငံတို့လိုအခုလေအားလျှပ်စစ်ကိုအဓိကသုံးနေတဲ့မြောက်ဘက်ကစကန်ဒီနေးဗီးယားနိုင်ငံတွေဂျာမနီတို့အင်္ဂလန်တို့နိုင်ငံတွေလောက်တင်းတလန်တို့ဘယ်လ်ဂျီယံတို့နိုင်ငံတွေလောက်လေအားကစိတ်တိုင်းကြရတော့မရှိဘူးဒါပေမဲ့ရေရှည်မှာတော့ကျွန်တော်တို့အတွက်ကအခုတည်းကစပြီးပြင်ဆင်ပြီးတော့ရေရှည်မှာတော့သုံးနိုင်မယ်ဆိုတာကတော့သိကြပါတယ
်ဒီလေအားလျှပ်စစ်ကိုဒီဂျပန်နိုင်ငံမှာသုံးမယ်ဆိုရင်ဘယ်လိုစပြီးတော့ပြင်ဆင်ဖို့လိုပါလ
ဲမြန်မာနိုင်ငံတစ်ပြည်ကဆိုရင်အထူးသဖြင့်ပို့ပြီးလိုအပ်ပါတယ်ဘာကြောင့်လဲဆိုတော့ဒီလျားလျက်စစ်ရှိရဲအသုံးနိုင်မဲ့နေရာတွေကကန်ရိုနန်တကြောတွေပါခင်ဗျာကန်ရိုနန်တကြောတွေမှာသေချာစနစ်တကြပေါ့နော်ဒီဘူမိဗလာမြေပုံထုတ်ထားပြီးတော့ဒီမြေကြီးရဲ့ခန္ဓာရင်ဆွမ်းအားမြေကြီးရဲ့တည်ငြိမ်မှုအပိုင်းတွေကိုသေချာမြေပုံထုတ်ထားဖို့လိုအပ်တယ်လို့နည်းနည်းရေထဲကိုနည်းနည်းဆင်းလိုက်ပြီးဆိုရင်ကျွန်တော်မြန်မာနိုင်ငံမှာကမြေပုံတို့ဘာလို့စနစ်ကြထုတ်ထားတာမရှိတဲ့ကြောင့်အဲ့ဒီဘိုင်းတွေအများကြီးလိုအပ်ပါတယ်အခုဂျပန်နိုင်ငံကအခက်အခဲဖြစ်နေတာအဲ့ဒီဘိုင်းမှာပဲဒီရေထဲမှာတောင်းတမှရှိတဲ့အနေအားတွေမှာကဆောက်မယ်ဆိုရင်လေအားလည်းပူရတဲ့အတွက်ကြောင့်မလို့ပူပြီးကောင်းတယ်ဆိုပေမဲ့အဲ့ဒီဘိုင်းမှာအခြေခံကျတဲ့မြေပုံကမရှိဘူးဆိုတော့ public ကလုံကဏ္ဍအနေနဲ့ကလုတ်ဖို့တော်တော်လေးခက်ခဲပါတယ်ဆိုတော့အဲ့ဒီဘိုင်းကိုမြန်မာနိုင်ငံအပိုင်းမှာစပြီးပြင်မယ်ဆိုရင်အခုအချိန်ကစပြီးပြင်မယ်ဆို9နှစ်ကနေ10နှစ်လောက်ကြာမှာပါအဲ့ဒီဘိုင်းတွေကပုံမှန်လေအားလျှပ်စစ်ကဲဒီပေါ့နော်ဒီတိုင်ကြီးတွေတစ်ခုချင်းတစ်ခုချင်းအားထုတ်တဲ့ဟာတစ်ခုချင်းတစ်ခုချင်းလုတ်ဖို့အတွက်ကလည်းဒီစပြီးအကြမ်းမြင်လေအားတွက်ချက်တာနဲ့မြေရဲ့ခန္ဓာရည်တို့ကိုတွက်တဲ့ဥစ္စာမြေပုံထုတ်တဲ့ဥစ္စာနဲ့ပြင်ဆင်တာရဲ့အားလုံးက3နှစ်ကနေ9နှစ်ကျော်ထိကြာပါတယ်ခင်ဗျာအဲ့ဒါကြောင့်မလို့အခုကနေစပြီးပြင်ဆင်မယ်ဆိုရင်တော့အနေတော်လောက်ဖြစ်မယ်လို့မြင်ပါတယ
်ဟုတ်ကဲ့ပြင်ဆင်မယ်ဆိုရင်မြန်မာနိုင်ငံရဲ့ဘယ်အပိုင်းနေရာဒီလေအားဖြစ်စစ်ထုတ်ဖို့အတွက်ကောင်းတဲ့နေရာဖြစ်ပါမယ
်ဟုတ်ကဲ့ခင်ဗျာဒီဟိုစွန့်အင်နိုင်ငံတကာစွန့်အင်ဒီဟိုဟာအချံပေးအဖွဲ့တွေက2015ခုနှစ်16ခုနှစ်မှာဒီကျန်ခဲ့တဲ့ဒီလိုအစိုးရစီကိုအစီရင်ခံစားတင်ထားတဲ့ဥစ္စာမှာစနစ်ကျတိုင်းတာထားတဲ့မျိုးပုံတွေလည်းရှိနေပါတယ်ခင်ဗျအခုကျွန်တော်ရဲ့ဟိုကနောက်ဖက်ဒီမှာလည်းကြာနေပိုင်းလေးပါပါတယ်ဒီဒုတိယမျိုးပုံမှာပါဆိုတော့ရခိုင်ကနေစပြီးရောကန်ရိုရန်တစ်ချောက်ပေါ့နော်ရခိုင်ကန်ရိုရန်တစ်ကျော်လုံးကပြောရရင်အကောင်းဆုံးနေရာထဲမှာပါပါတယ်ပြီးတော့အေရာဝတီမြို့ဝချင်းဘောကကန်ရိုရန်နေရာလေးပြီးတော့တနင်္လာကြီးမွန်ကနေသွားပြီးတနင်္လာကြီးကန်ရိုရန်တစ်ချောက်ဆိုတော့မြန်မာနိုင်ငံပြည်နယ်ကန်ရိုရန်တစ်ကျော်ပါပဲခင်ဗျတောင်မော်ဒေသတွေကတော့အများစုကလေအားကောင်းတယ်လို့တွက်ချက်မထားပါဘူးဘယ်လိုခေါ်မလဲလေအားလျှက်စစ်ထုတ်လောက်အောင်မကောင်းပါဘူးလေတိုက်ချင်တိုက်မယ်ပေါ့နော်လေကဟိုမြေပြန့်တဲ့ဆိုင်နည်းနည်းပိုပြင်းပြင်းပဲတနေရာပဲရှိပါတယ်မြောက်ခက်ကပူတာအုံပောင်ဝင်းကျင်ပေါ့နော်မြန်မာနိုင်ငံမြောက်ခက်အဆုံးပူတာအုံပောင်ဝင်းကျင်ဒီကျော်ကတော့လေအားကောင်းတယ်လို့ဤပုံထဲမှာလည်းဖော်ပြထားပါတယ
်ဒီမြန်မာနိုင်ငံမှာဒီလေအားလျှက်စစ်သုံးဖို့အတွက်နေရာတွေတိဆောက်မယ်ဆိုရင်ဘယ်လိုမျိုးပုံစံနဲ့စပြီးတိဆောက်ရမလဲရှင်းပြပေးပါ
ပထမတော့လေအားကောင်းဆုံးမကောင်းတဲ့ဆိုတော့ဥစ္စာကိုနဲ့လနဲ့ချီပြီးတော့ကျွန်တော်တိုင်းထွာဖို့လိုပါတယ်စနစ်တကျတိတိကျကျတွတ်နိုင်မှဘာလို့လဲဆိုတော့သူကလေအားထုတ်တဲ့ဥစ္စာကဒီတိုင်ထောင်တဲ့ဥစ္စာကြောင့်တိုင်တစ်ခုတစ်ခုချင်းကနေပြီးတော့ဘာဒလက်တွေလာမယ်ဒလက်အကြီးကြီးပေါ့နော်တာပိုင်လို့ခေါ်တဲ့ဒလက်အကြီးကြီးလာမယ်ပြီးရင်တိုင်ကနေမှဒီစနစ်တကျကျိုးတွေနဲ့တွေ့တန်းပြီးတော့အားကိုထုတ်တဲ့အပိုင်းဆိုတော့ဆောက်လုပ်တဲ့နေရာမှားပါမယ်ဆိုဒီတိုင်ကိုရှေ့ဖို့ဆိုတာလည်းမလွယ်သလိုနောက်ပိုင်းမှာဒီမြေကြီးရဲ့ခွင့်ပြုချက်တို့ဘာလို့ပိုင်ဆိုင်မှုတို့ဘာလို့ဒီမှာလဲအထက်ကဲဖြစ်လာမှာမဟုတ်လို့အဲ့ဒီဘိုင်းကိုအများစုကသုံးပုံမှာတော့မှနှစ်နှစ်ကနေပြီးတော့9နှစ်လောက်ကြာတဲ့ပြင်ဆင်မှုအချိန်ကကြာတတ်ပါတယ်အဲ့တော့ မြေကြီးရဲ့ခန္ဓာရင်အတိုင်းပဲလီအားရဲ့အပန်းစောင့်ပြီးတော့မုန်ကြလောက်ပြီးတော့တိုင်းပဲပြီးရဲ့နောက်မှာမသေးချစနစ်တကျအစီရင်ခံစားနဲ့ပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့ပတ်ဝန်းကျင်ကိုထိခိုက်မှုတွေအနည်းဆုံးဖြစ်တဲ့ပုံစံကိုနဲ့ဆောက်ပါမယ်ဆိုတဲ့အပိုင်းကိုအစိုးရသမုတ်နယ်မြေဒေသနောက်မြေကြီးရဲ့ပိုင်ရှင်တွေစီမှာခွင့်ပြုချက်တွေယူမယ်စာချုပ်တွေချုပ်မယ်ငွေတွေချီးမယ်ဆိုပြီးတော့မှနောက်ထပ်နှစ်နှစ်သုံးနှစ်ဆောက်ပြီးဆောက်တဲ့ပိုင်းတွေကိုတောင်းပါမယ်ဒီဆောက်တဲ့ပိုင်းမှာလည်းဒီဒလက်ကြီးတွေကပုံထဲမှာလည်းပြထားသလိုအကြီးကြီးတွေပါခင်ဗျာကြီးလေသူကရေရှည်မှာထုတ်နေအားလဲကောင်းတယ်လို့လေအားလဲကောင်းတယ်ပေါ့နော်ဆိုတော့အဲ့လိုကြီးကြီးတွေဆောက်ဖို့အတွက်ကပါလဲဆိုတော့တစားစီကိုဖြုတ်ပြီးတက်တာမျိုးမဟုတ်ဘဲနဲ့ပြီးတော့တခုတည်းအနေနဲ့ခိုင်ခိုင်မာမာဖြစ်အောင်ထုတ်လို့ရတာမဟုတ်ဘူးကျွန်တော်တို့ကဘယ်ကနေပြီးဝယ်မှာလဲနော်ဝေးကနေဝယ်မယ်ဆိုအဝေးကြီးလာရမယ်ပုံရိပ်တဲ့အရာဒါပေမဲ့ကောင်းတဲ့ဟာလေးတစ်ခုတော့ရှိရပါတော့။တရုတ်နိုင်ငံကအခုဒီကျန်ခဲ့တဲ့9နှစ်လောက်တည်းမှာအကြီးအကျယ်ကိုတတ်ဆင်ပြောင်းလဲနေတဲ့အတွက်ကြောင့်မို့တရုတ်နိုင်ငံထုတ်လို့တဲ့ပစ္စည်းကျွန်တော်ကလွယ်လွယ်ကူကူနဲ့ရေးသက်သက်လာရနိုင်တယ်ဆိုတဲ့ဟာလေးကတော့ကောင်းတဲ့ပြင်ပါ။ဟု
တ်ကဲ့။ဆိုတော့အခုလေယံကက်ဆစ်ကိုပေါ့နော်။ဘာကြောင့်များအကြံပြုတာပါလဲ။ကမ္ဘာနိုင်ငံတွေမှာဟိုဘယ်လိုပြောင်းလဲတုံးလာလို့မြန်မာနိုင်ငံအတွက်ကိုပါဒါကိုအကြံပေးတာပါလဲ
။ဟုတ်ကဲ့ခင်ဗျာ။အဓိကကတော့ကုန်ကြစည်ပါ။ကုန်ကြစည်ကဒီလျားလျက်စစ်ကထုတ်တဲ့ကုန်ကြစည်ကအခုဆိုရင်ကပောင်းမမဆိုလာပြီးရင်ဒုတိယအနည်းဆုံးအဆင့်ထိရောက်လာပြီးဒီမြန်မာပြည်အခုလက်ရှိပေးနေရတဲ့လျက်စစ်စီမီတာကတည်းနည်းနည်းပဲပုံများတယ်လျားလျက်စစ
်ဆိုတော့ဒီလိုမျိုးပေါ့နော်ဒီမြန်မာပြည်သူပြည်သားတွေလျက်စစ်ကိုတကယ်ပေါ်ပေါ်များတုံးလာနိုင်အောင်အတွက်ဘာတွေလုပ်တယ်လဲနည်းနည်းချုပ်ပြီးတော့ပြောပြပေးပ
ါဒီနေ့ပြောတဲ့ကောင်းစဉ်အဓိကအပိုင်းပါပဲပြန်ပြင်းမြဲစွမ်းအင်ဆိုတဲ့အပိုင်းကိုကျွန်တော်ပြောအောင်ပါဆိုရင်မြန်မာနိုင်ငံရဲ့ကောင်းတဲ့တစ်ချက်ကဆိုလာကအဓိကရမယ်မြန်မာနိုင်ငံအလဲပိုင်းပြီးတော့လေရလျက်စစ်ရမယ်ကန်ရီတန်းဒေတာပြီးတော့ရေရလျက်စစ်ရတဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းနဲ့မြောက်ပိုင်းဒေတာတွေဆိုဒေတာတွေကမထက်တဲ့အတွက်ကြောင့်အဲ့အပိုင်းတွေကိုဖယ်ရှားပြီးလုပ်မယ်ဆိုမြန်မာနိုင်ငံက smart grid လို့ခေါ်တာပေါ့နော်လျက်စစ်ကိုလို့တကယ်ကိုပြန်ပြင်းမြဲစွမ်းအင်ကိုရတဲ့အပြင်ကိုသူကသူစနစ်တကျလေးသုံးသွားနိုင်အာဆီယံထဲမှာလည်းကျွန်တော်ထိတ်ကိုရောက်နိုင်တယ်လို့မြင်ပါတယ်ခင
်ဗျကျေးဇူးများကြီးတင်ပါတယ်ဒေါက်တာမိုးကျော
်ဟုတ်ကဲ့ပါ
မြန်မာနိုင်ငံမှာအဓိကတောင်းအပ်နေတဲ့စွန့်ရင်ကြံတဲ့နေရာပြည့်စစ်ကိုအားကိုးနိုင်တဲ့ဒေါက်တာမိုးကျော်ကပြောပါတယ်